ာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေကိုကူညီပံ့ပိုးမှုတွေလုပ်ဖို့အမေရိကန်အောက်လွှတ်တော်မှစက်တင်ဘာလ24ရက်နေ့ကမဲခွဲပြီးအတည်ပြုခဲ့ပါတယ်။ဒီအတည်ပြုချက်ဥပဒေချမ်းကိုထက်လွှတ်တော်မှအတည်ပြုပြီးချိန်မှာသဗ္ဗလက်မှတ်ရေးထိုးပြီးတဲ့နောက်ဥပဒေအဖြစ်သက်ဝင်လာမှာဖြစ်ပါတယ်။ဒီဥပဒေအရမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်ခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုအကူအညီပေးရေးအပြင်ဒီဥပဒေဟာမြန်မာနိုင်ငံဒီမိုကရေစီကိုပြောင်းလဲရမှာငြိမ်းငြိမ်းချမ်းချမ်းနဲ့ပြောင်းလဲနိုင်ရေးကိုအထောက်အပံ့ဖြစ်စေဖို့ဖြစ်တယ်လို့ဆိုပါတယ်။ဒီထဲမှာနိုင်ငံရေးအကျဉ်းသားတွေကိုအကူအညီတဲ့အဖွဲ့တွေကိုအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကတစ်ဆင့်အထောက်အပံ့တွေပေးဖို့ပါဝင်ပါတယ်။တကယ်တော့ဒီဥပဒေမျိုးဟာမြန်မာနိုင်ငံမှာပြတ်ထန်းရမှာဖြစ်ပါတယ်။သုံးသပ်သူတွေပြောနေတာကတော့နိုင်ငံရေးအရာအကျဉ်းချခံရသူတွေဟာဒီမိုကရေစီရေးအတွက်တိုက်ပွဲဝင်ခဲ့သူတွေဖြစ်တာကြောင့်အခုလိုအရသာစစ်စစ်အစိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားတွေကိုကူညီထောက်ပံ့တာတွေကိုအစိုးရကဦးစီးပြီးလှုပ်ဆောင်မှုလိုတယ်လို့ပြောပါတယ်ဒီလိုဆောင်ရွက်နိုင်မှုနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့ဥပဒေတစ်ခုပြဋ္ဌာန်းနိုင်မှုလိုအပ်တာဖြစ်ပါတယ်
ဘာတကယ်လဲညတော့မြန်မာနိုင်ငံလွှတ်တော်ကနေပြီးတော့ထွက်တဲ့ဥပဒေမျိုးစတမ်မအထောင်လဲနဲ့စစ်ကြောရေးမှာချက်ဆုံးတဲ့သူတွေထောင်ရောက်ထွက်ပြီးတော့တကယ်ပင်မကြီးဆိုတဲ့ဘဝကိုခက်ခဲရင်ဆိုင်ပြီးစစ်ဆုံးတဲ့သူတွေနောက်ဆက်ပြီးတော့ရှင်သန်ပြီးတော့ခက်ခဲခဲနဲ့ရှင်သန်ရုန်းကန်နေရတဲ့သူတွေကိုအသိမှတ်ပြုရရောက်မယ်နောက်အကူအညီပေးသင့်တယ်ဆိုတဲ့ဟာမျိုးကတော့တကယ်ဒီမိုကရေစီအစဉ်ကူပိုင်းကလည်းအစိုးရတည်းရဲ့အနေနဲ့ဆိုရင်တော့ဒါမဖြစ်မနေလုပ်တဲ့လုပ်ရ
နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအဖွဲ့ကတွဲပဲ့အတွင်မူကိုဘူကြီးပြောပြသွားတာပါဒီလိုဆောင်ရွက်နိုင်မှုလက်ရှိ NLD အစိုးရနဲ့လွှတ်တော်အတွင်းကိုယ်တိုင်နိုင်ငံရေးအကျဉ်းသားဖြစ်ခဲ့သူစုစုပေါင်း130ကျော်ရှိပါတယ်နိုင်ငံရေးအကျဉ်းသားဖြစ်ခဲ့သူအမျိုးသားလွှတ်တော်အမတ်တူလည်းဖြစ်တရားလွှတ်တော်ရှေ့နေတူလည်းဖြစ်တဲ့ဦးအောင်သိန်းပြောပြတာက
ကျွန်တော်သဘောတူပါတယ်ကျွန်တော်သဘောရကျွန်တော်လည်းတင်တော့တင်တင်လာတော့ဒါမဲ့စောစောလို့ဒါဥပဒေကြမ်းတစ်ခုနေနေကြမ်းပါနိုင်ငံရေးအကျဉ်းသားဆိုရက်ဆန်သမမှုဘယ်လိုဟာလုပ်မလဲဆိုပြီးတော့ကိုယ့်ဘက်ကအဲနိုင်ငံတကာရဲ့နိုင်ငံရေးကျင်းသားဆန်သမမှုတွေကဘယ်လိုရှိလဲကျွန်တော်အဲ့ဒါပြဖို့လိုရဲ့
ဒီဥပဒေမျိုးအတွက်ရင်ဆိုင်နေရတဲ့အခက်အခဲကတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိပါဘူးလို့စစ်အစိုးရဆက်ဆက်ညင်းဆိုခဲ့တယ်လို့ပဲသမ္မတဦးသိန်းစိန်အစိုးရလက်ထက်ကနိုင်ငံရေးအကျဉ်းသားစီစီရေးကော်မတီဆိုတာကိုပထမဆုံးဖွဲ့စည်းနိုင်ခဲ့ပေမဲ့ဒီအဖွဲ့မှာနိုင်ငံရေးအကျဉ်းသားဆိုတဲ့ဝေါ်ဟာရအပေါ်မှာဆွေးနွေးရင်ရှေ့ဆက်မတွန်းနိုင်တဲ့အခြေအနေကိုရောက်ခဲ့ပါတယ်။ဒီတော့နိုင်ငံရေးအကျဉ်းသားတွေကိုကူညီဖို့အရေးမှာအစိုးရကိုယ်တိုင်ပါဝင်လာတာမဖြစ်မြောက်သေးပါဘူး။နိုင်ငံရေးအကျဉ်းသားတွေဟာအကျဉ်းသားမဖြစ်ခင်စစ်ကြောရေးဆိုတာကိုဖျက်ချော်ခဲ့ရပြီးစိတ်ပိုင်းဆိုင်ရာ၊ရုပ်ပိုင်းဆိုင်ရာညှဉ်းပန်းမှုတွေခံခဲ့ကြရပါတယ်။ပညာသင်ကြားရေးတွေထိခိုက်ရသလိုမိသားစုဖိအိုဖျက်ဖြစ်သူတွေဖြစ်ရပြီးစီးပွားပြည့်၊ဘဝပြည့်ခဲ့ရသလိုကျမကြီးတို့လည်းထိခိုက်ခဲ့ရပါတယ် EBB အဖွဲ့ထုတ်ပြန်ချက်အရစစ်အစိုးရအဆက်ဆက်အချင်းအောင်တွေထဲမှာနေခဲ့ရသူနိုင်ငံရေးအကျဉ်းသားတွေတဲက900ကျော်တိတ်ဆုံးခဲ့ရတယ်လို့ဆိုပါတယ
်အဲ့တော့ကတော့ကျွန်တော်တို့ဒီပြည်သူတွေကတော့နှစ်လောက်ရှိနေပါပြီဆိုတော့အခုလည်းပြည်သူတွေစီရင်တခုတော့မဟုတ်သေးပါဘူးကျွန်တော်လက်လက်မှပြည်ကြတာလည်းရှိပါတယ်တောင်းဝါနေပြီးတော့လွတ်မြောက်မှာတိတ်ဆုံးသွားတဲ့နိုင်ငံရေးအကျဉ်းသားဟာ939ယောက်ရှိပါတချို့ကြတော့လေဒီတောင်ကထွက်ပြီးတော့ဟိုတောင်ထဲကတန်ရာကြောက်ပြီးတော့ဒီလိုရှိမယ်တချို့ကြတော့လေတောင်ကထွက်ပြီးတော့သူ့ဘောသူပြန်ထူဆောင်ဖို့အချိန်ကြီးမပေးဘဲနဲ့တော့ခက်ခက်ခဲနဲ့ရုန်းကန်ပြီးတော့ဟိုတေဆုံးသွားကြရတဲ့သူတွေလည်းရှိတယ်ပေါ့ဆိုဒီလိုမျိုးတွေရှိတယ်နောက်တစ်ခုကအခုလက်တလုံးပါလေဒီကျမ်းမကြီးမကောင်းတဲ့နိုင်ငံအချင်းသားတွေလည်းရှိနေတယ်ဆိုတော့ခင်ဗျာတို့သူတို့ကိုအသီးမှတ်ပြီးတော့တစုံတရာနောက်ဟိုအစိုးရဘက်ကဒီပြန်ပြီးတော့ကူညီပေးနိုင်မယ်ဆိုလို့ရှိရင်တော့ကိုပိုပြီးတော့တင့်တော်တယ်ပိုကောင်းတယ်ပေါ့လေဆိုတော့ဒီလိုမျိုးလေးကျွန်တော်ပြောလိုက်ပါတယ
်ကိုဘူကြီးပြောပြသွားတာပါအလားတူပဲထောင်ထဲမှာတင်သိဆုံးခဲ့ရသူတွေကတော့လလမ်းမီတလောက်မှတ်တမ်းတွေအရ321ဦးရှိပါတယ်ထောင်ထဲမှာကွယ်လွန်သူတွေနဲ့လူပြီးမှကွယ်လွန်သူတွေထဲမှာယောဂအမျိုးမျိုးကြောင့်ဖြစ်ပေမဲ့အများစုဟာထောင်ထဲမှာနေခဲ့ရတဲ့အခြေအနေကြောင့်ဖြစ်ကြပါတယ
်သေယောဂလည်းသိဆုံးတာရှိမယ်ဟိုအသေးကင်ဆာတဲ့အကောင်ကြီးရှိပါခင်ဗျာဆိုတော့အသေးကင်ဆာကဟိုထောင်ရောက်ဖြစ်လာတဲ့ဒဏ်ရာဟုတ်မဟုတ်ကတော့ကျွန်တော်တို့ပြောရအရင်ခက်တယ်လေ။ရစစ်စစ်ထားတာကိုရလည်းရှိတယ်မဟုတ်ဘူး။ဒါပေမဲ့ပြောလို့ရတာကဟိုထောင်ထဲမှာရှိနေတဲ့ချိန်တော့ကျွန်တော်တို့တူတန်ရှင်းတဲ့ရေကိုတောက်သုံးရတာမျိုးဟိုမရှိဘူးကြာ။နေရတယ်ပေါ့
။
ပြီးတဲ့ခါကျတော့အစားတောက်တွေပါနော်။နည်းနည်းချရှိခံအောင်ထားပြီးစားရတဲ့ကောင်ကဒီဟိုပြဿနာလေးရှိတယ်။အဲ့လိုမျိုးကနေရေရှည်ဖြစ်လာပြီးတဲ့ကောင်ကအ အသေးနဲ့ပတ်သက်ပြီးတော့ပြဿနာတက်လာတာမျိုးတွေလည်းဖြစ်လာတိုင်းဆိုတော့ထောင်ထုတ်ပြီးတဲ့အချိန်မှာလည်းဒီထောင်ထဲပေါ်ထောင်ထဲကနေရလာခဲ့တဲ့ညမနေဖြစ်တဲ့တန်းတွေနောက်တခြားဒီစိတ်ကြံရပြဿနာတွေပေါ့
ထောင်ကလွတ်မြောက်လာသူတွေထဲမှာတိတိသာသာရောမတိမသာပါကပ်ပြီးပါလာတာကတော့စိတ်ကြံရဖြစ်ပါတယ်ဒီတန်းရတွေကိုဖြေလျှော့နိုင်ဖို့မြန်မာနိုင်ငံမှာဘာအစီအစဉ်မှမရှိပါဘူး ABB အဖွဲ့မှာတော့ကောင်ဆယ်လင်းဌာနဆိုတာကိုတည်တံ့ဖွဲ့ပြီးလက်လမ်းမိသလောက်ကူညီဆောင်ရွက်ပေးနေပါတယ်ဒါပေမဲ့အစိုးရကိုယ်တိုင်စနစ်တကျဆောင်ရွက်ဖို့လိုနေတာပါအခုလိုနိုင်ငံရေးအကျဉ်းသားတွေကိုထိထိရောက်ရောက်ကူညီနိုင်ဖို့ကိစ္စဟာတပ္ပရကိုယ်တိုင်နိုင်ငံရေးအကျဉ်းသားဖြစ်ခဲ့ဘူးတဲ့အစိုးရလက်ထက်မှာမှဖြစ်မြောက်မလာရင်တခြားအခြေအနေမှာမျှော်လင့်ချက်သိမ့်မရှိမှဖြစ်တယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ